ကမ္ဘာအကြီးဆုံးဘဏ်ကြီး၅ခုတို့ဟာငွေတန်ဖိုးလဲလှယ်တဲ့နေရာမှာတရားမဝင်ပူပေါင်းကြံစီပြီးတော့ဈေးကစားခဲ့ကြတဲ့အတွက်ဒေါ်လာ 5.8 ဘီလီယံဒဏ်ရိုက်ခံရမယ့်အခြေအနေမှာရှိနေပါတယ်။ဒီဘဏ်နယ်ကြီးတွေကငွေကုန်တယ်တွေဟာပြိုင်ဘက်အနေနဲ့မဟုတ်ဘဲနဲ့ပူပေါင်းဆောင်ရွက်သူတွေအဖြစ်နဲ့ဒေါ်လာနဲ့ယူရိုငွေအယောင်းဝယ်လုပ်ခဲ့ကြတယ်လို့အမေရိကန်တရားရေးအရာရှိတွေကဗဟုနေမှာပြောကြားလိုက်ပါတယ်။သူတို့ကသူတို့ကတ်တယ်လို့ခေါ်တဲ့ငွေစည်းနှုံးထိန်းသိမ်းသူများအဖွဲ့ငွေကုန်တယ်တွေကအင်တာနက်ပေါ်မှာအပြန်အလှန်ဆက်သွယ်ပြီးတော့ကြိုးဝယ်စကလုံးနေနဲ့ငွေတန်ဖိုးနှုန်းနှားကိုဈေးကစားကြကြတာဖြစ်ပါတယ်။ဒီငွေကြေးအတွက်တတ်မှတ်ထားတဲ့ဈေးနှုန်းတွေဟာကမ္ဘာပေါ်မှာရှိတဲ့စီးပွားရေးလုပ်ငန်းပေါင်းစုံပေါ်မှာအများကြီးဩဇာတက်ရောက်မှုရှိကြတဲ့အတွက်ကြီးလေးတဲ့ငွေတန်ချမှတ်တာဟာတရားမျှတမှုရှိတယ်လို့အမေရိကန်ရှေ့နေချုပ်လော်ရက်တာလင့်ချ်ကပြောဆိုလိုက်ပါတယ်။